တန်ခန့်တလို့မာပါရလာတူတော်မောင်တန်မိုးထားတဲ့ပေါ်မူတည်ပြီးအရာရာဟာအဓိပ္ပာယ်တွေအများကြီးပြောင်းလဲသွားကြပါတယ်ချမ်းသာတဲ့နိုင်ငံကလူအသက်တစ်ချောင်းနဲ့ဆင်းရဲတဲ့နိုင်ငံကလူအသက်တစ်ချောင်းဟာလည်းတန်ပိုးထားတဲ့အစိုးရပေါ်မူတည်ပြီးကွဲပြားခြားနားသွားပါတယ်ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကတောင်ကလာပါမြို့နယ်ကလူသွားလက်မပေါ်မှာရေထဲပြုတ်ကျနေတဲ့ဓာတ်ကြိုးတစ်ချောင်းကိုနင်းမိပြီးအသက်23နှစ်အရွယ်အထမတန်းကျောင်းသားလေးတစ်ယောက်အသက်သေဆုံးခဲ့ရတယ်ဒီလိုဓာတ်ကြိုးပြတ်ကျနေတာကိုညနေ3နာရီခွဲလောက်ကလေးကရက်ကွက်နေဥကျော်သိန်းအောင်ဆိုတဲ့သူက EBC ရုံးကိုဖုံးဆက်ပြီးအကြောင်းကြားခဲ့ပါတယ်ဖုံးမကင်ပါဘူးတဲ့ဒါနဲ့လက်ရှိဝန်ထမ်းတဦးစီကိုဖုံးဆက်ပြီးအကြောင်းကြားခဲ့ပါတယ်ဒါပေမဲ့ဘယ်သူမှလာပြီးတာဝန်ယူလှုပ်ဆောင်တာမရှိခဲ့ပါဘူးညနေ9နာရီမီးပြန်လာတဲ့အချိန်မှာအဲ့ဒီလျက်စည်းဝင်နေတဲ့ဓာတ်ကြိုးကိုကန်ဆိုးသူကြောင်းသားလေးတယောက်ကတက်နင်းမိပြီးအသက်ဆုံးရှုံးခဲ့ရတာပါငါတူ3နာရီခွဲနဲ့9နာရီအချိန်1နာရီခွဲအတွင်းမှာဒီဓာတ်ကြိုးပြတ်ကျနေတာကိုပြင်လိုက်ရင်လူအသက်တစ်ချောင်းကိုကယ်တင်လိုက်နိုင်မှာပါထိုင်းနိုင်ငံမှာတော့တေဆုံးသွားတဲ့လူငယ်လေးနဲ့တက်တူရွယ်တူလူငယ်ကလေးတွေကူထဲပိတ်မိနေတာကိုနိုင်ငံတော်အဆင့်သတ်မှတ်ပြီးနိုင်ငံတကာကိုအကူအညီတောင်းခံပြီးငွေကုန်ကြေးကျအမြောက်အများခံပြီးလူရင်အားအများပြားသုံးပြီးအင်တိုက်အားတိုက်တန်ဖိုးထားကယ်တင်ခဲ့ပါတယ်အသက်အန္တရာယ်ရှိလို့ဓာတ်ကြိုးပြတ်ကျနေတာကိုတာဝန်သိပြည်သူတယောက်ကသတင်းပေးပို့တာကိုတော့တာဝန်ရှိတဲ့သူတွေကအလေးနဲ့မထားခဲ့ကြပါဘူးခဲရခဲစစ်ဂူထဲရင်ငုပ်ပြီးတွားရမှလည်းမဟုတ်ဘူးရေလဲဆုတ်ထုတ်เสียမှလို့နိုင်ငံတကာအကူအညီလဲတောင်းခံနေเสียမှလို့ငွေကြေးအမြောက်များသုံးဆွဲနေเสียလဲမလို့ပဲနဲ့လွယ်လွယ်ကူကူပြီးမြောက်နိုင်တဲ့ကိစ္စတစ်ခုကိုအလေးနဲ့မထားလို့တာဝန်ယူခြင်းစိတ်မရှိလို့တံပိုးရှိတဲ့လူအသက်တစ်ချောင်းဟာမဆုံးရှုံးသင့်မနဲ့ဆုံးရှုံးခဲ့ရတယ်။ဒီလိုပဲနှစ်စဉ်နှစ်တိုင်းဓာတ်ကြိုးပြတ်ကျလို့တေခဲရတဲ့ပြည်သူတွေအများပြားရှိခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကလည်းလှိုင်းသာယာရန်ကုန်ပသိမ်လမ်းမကြီးတိုးချဲ့မှတ်တိုင်ဒီမှာဓာတ်ကြိုးနဲ့ထိမိနေတဲ့အပင်ကြောင့်လူတယောက်ဓာတ်လိုက်တေဆုံးခဲ့ရပါတယ်။2014ခုနှစ်ဇူလိုင်လကလည်းရန်ကုန်တိုင်းလှိုင်းသာယာမြို့နယ်က15ရက်ကွက်ဈေးမှာဓာတ်ကြိုးပြတ်ကျလို့ဈေးတဲ့အမျိုးသမီး3ယောက်ဓာတ်လိုက်တေဆုံးခဲ့ရပါတယ်။2016ခုနှစ်မေလပိုင်းမှာလည်းဘူကျုပ်လမ်းမပေါ်ကဆကူရာတာဝါရှိမိရထားပိုင်တဲ့ထဲမှာဓာတ်ကြိုးပြတ်ကျလို့လူငယ်လေးတယောက်ဓာတ်လိုက်တေဆုံးခဲ့ရပါတယ်။2019 April လတုန်းကလည်းလပ်ပတာမြို့မှာဓာတ်ကြိုးပြတ်ကျပြီးအမျိုးသမီးနှစ်ယောက်တေဆုံးခဲ့ရပါသေးတယ်။ဒီလိုမကြာခဏပြည်သူတွေတေဆုံးနေကြပေမဲ့တာဝန်ရှိတဲ့သူတွေဟာဘာတာဝန်ယူမှုတာဝန်ခံမှုမှမရှိကြပါဘူး။အဆိုဆုံးကအရေးတကြီးကိစ္စရှိလို့ဖုံးဆက်လိုက်ရင်ဘယ်တော့ခါမှဖုံးမကင်ကြတာပါ။ပြီးခဲ့တဲ့မေလ17ရက်နေ့ကမြောက်တကုံဦးမင်းလမ်းဘက်မှာမီးအားတွေအရင်စောင့်တက်နေခဲ့တယ်။ဒိုင်ခွက်လွန်300ကျော်တိအချိန်အကြာကြီးတက်နေခဲ့တာပါ။မီးသီးမီးကြောင်းမီးအားမြင့်ဆက် TV နဲ့အခြားလျှက်စစ်ပစ္စည်းတွေလောင်ကျွမ်းပျက်စီးကုန်ပါတယ်။မီးလောင်မှနဲ့လူအနေနဲ့ဖြစ်မှဆိုလို့ EPC ရုံးကိုရက်ကွက်နေပြည်သူတွေဖုံးဆက်ကြပြီးမဲ့မိနစ်20ကျော်ကြာတဲ့အထိဖုံးမကင်ခဲ့ပါဘူး။အခုလူမှုကွန်ရက်စာမျက်နှာပေါ်မှာပြည်သူတွေအများဆုံး complaint တက်ကြတာကအရေးအကြောင်းကိစ္စရှိလို့အစိုးရရုံးဌာနတွေကိုဖုံးဆက်လိုက်ရင်ဘယ်တော့မှဖုံးမကင်ကြဘူးဆိုတာပါပဲအဓိကတာဝန်ယူလို့စိတ်မရှိတာခေါင်းဆောင်ကျင်တာတွေကြောင့်ပါခုရက်ပိုင်းမှာပဲကချင်ပြည်နယ်ဖားကန့်မြို့လုံငင်းကျေးရွာအုပ်စုအနီးမှာစွန့်ပစ်မြေစာပုံတွေပြိုကျလို့ရေမစေးကြောက်ရှာတဲ့ပြည်သူတွေယာကနန်းအထိမြေစာပုံအောက်ရောက်ပြီးပျောက်ဆုံးနေပါတယ်လောလောဆယ်အလောင်း18လောင်းသာတူးဖော်လို့ရပါသေးတယ်ငါတူဖားကန့်မှာကြောက်ရှာရင်မြေပြိုလို့သေတာတစ်နှစ်ကိုလူ300အထက်မှာရှိတယ်လို့သိရပါတယ်အခု2018ခုနှစ်အတွင်းမြေပြိုတာ17ကြိမ်ရှိပြီးနှစ်ဝက်အတွင်းမှာတင်လူ100ကျော်တေဆုံးသွားခဲ့ပါပြီ2015ခုနှစ်ဒီဇင်ဘာလကလည်းလူ200ကျော်လောက်တေဆုံးမယ်ရှိတယ်လို့ထုတ်ပြန်ခဲ့ပေမဲ့အလောင်း144လောင်းပဲတူးဖို့ရှာဖွေတိရှိခဲ့ပါတယ်မကြာခဏမြေစာပုံတွေပြိုကျပြီးလူတွေတေနေကြတာဟာမထူးဆန်းတော့တယ်လို့ဖြစ်နေပြီးရဲဌာနကတော့တေမှုတေကင်းမယူတဲ့အဆင့်တွေတောင်ဖြစ်လာနေပါပြီတဲ့ငါတူထိုင်းနိုင်ငံမှာလူသက်73ကျောင်းလောက်အတွက်လူအင်အားမြောက်များစွာငွေကြေးအင်အားမြောက်များစွာတုံးပြီးအားကျုံးမှန်တဲ့တံပိုးထားကူညီကယ်ဆယ်နေကြတဲ့အချိန်မှာငါတို့နိုင်ငံမှာလူတွေယာနဲ့ချီပြီးတေဆုံးနေတာကိုအားလုံးကလိလူရှုနေကြတာဟာလည်းဝန်းနေစရာကောင်းလာပါတယ်။ထိုင်းနိုင်ငံကကလေး73ယောက်ကိုမြန်မာနိုင်ငံအပါအဝင်နိုင်ငံအားလုံးကအာရုံစိုက်နေကြချိန်မှာသူတို့ထက်အရင်ဖားကတ်မှာမိုးကြီးပြီးမြေပြိုလို့လူ78ယောက်ပျောက်ဆုံးပြီး14ယောက်ရဲ့အလောင်းပဲပြန်ရှာတွေ့ခဲ့တဲ့အဖြစ်အပျက်ဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့မီဒီယာစာမျက်နှာတွေပေါ်မှာတရက်နှစ်လောက်ပဲလူစိတ်ဝင်စားကြပြီးအားလုံးမေးမေးပျောက်ပျောက်ဖြစ်သွားကြပါတယ်။နိုင်ငံထိပ်သီးခေါင်းဆောင်တွေအသာထားပြည်내အစိုးရကအဖွဲ့ဝင်ဝန်ကြီးတွေတောင်ကွင်းစင်းကူညီဆောင်မတာမျိုးမရှိခဲ့ပါဘူး။နိုင်ငံခေါင်းဆောင်တွေစီကလည်းဝန်ထဲကြောင့်တဝင်းလွာစာတိုလေးတစောင်တောင်ရောက်မလာခဲ့ပါဘူး။ဒါကိုကြည့်ပြီးငါတို့ပြည်သူတွေကထိုင်းနိုင်ငံမှာလူဖြစ်ရတာနဲ့မြန်မာနိုင်ငံမှာလူဖြစ်ရတာကွာခြားလိုက်လေချင်း ငါတို့အသက်နဲ့တခြားနိုင်ငံသားတွေရဲ့အသက်တန်ဖိုးခြင်းမတူညီလိုက်လေခြင်းငါတို့အစိုးရကပြည်သူတွေအသက်အိုးအိမ်စည်းစိမ်ကိုတန်ဖိုးမထားကြလေခြင်းလို့ဝန်နဲ့ပတ်လက်ညှိထွားကြတာကိုလူမှုကွန်ရက်စာမျက်နှာတွေပေါ်မှာတွေ့ကြရမှာပါအမှန်တကယ်လဲငါတို့စီမှာလူလူချင်းတန်ဖိုးထားလေးစားရမယ်ဆိုတဲ့အသိစိတ်ဟာလုံးဝပျောက်ကွယ်စားပြုနေပြီလားလို့မေးခွန်းထုတ်ရတော့မှာပါဒါအပြင်တာဝန်ယူစိတ်တာဝန်ခံစိတ်တွေလည်းမရှိသလောက်ဖြစ်နေကြပါပြီအခုလိုလူအသက်သေဆုံးတဲ့အဖြစ်မျိုးနိုင်ငံရခြားမှာဖြစ်ပွားခဲ့ရင်သက်ဆိုင်ရာဌာနကတာဝန်ရှိတဲ့သူတွေဟာပြည်သူတွေကိုဝင်ချတောင်းပန်ပြီးဒီလိုဖြစ်ရမျိုးအတွက်တစုံတစ်ခုတာဝန်ယူတာတာဝန်ခံတာမျိုးလုပ်ကြပါလိမ့်မယ်ငါတို့စီမှာတော့ဘာတာဝန်ယူမှုတာဝန်ခံမှုမှမရှိကြတဲ့အပြင်ပြည်သူတွေကိုဝန်ထဲကြောင်တာဝန်စာကလေးတစ်စုံတော့မထုတ်ပြန်ပေးနိုင်ကြပါဘူးပြည်သူတွေကိုတန်ဖိုးထားလေးစားသောအဖြစ်အစိုးရအနေနဲ့တာဝန်ယူတာဝန်ခံစိတ်ကလေးရှိကြပါနောက်ထပ်ဒီလိုအဖြစ်အပျက်မျိုးနဲ့ကင်းဝေးအောင်ရှိဆက်ဘလိုပလန်မျိုးနဲ့ကုစားကြမလဲဆိုတာဝိုင်းဝန်းစဉ်းစားကြပါဖြစ်လာရင်လည်းအချိန်တို့အတွင်းထိရောက်အောင်အလေးပေးဆောင်ရွက်ကြပါလို့အကြံပေးရင်းဒီတစ်ပတ်ဤကုန်းချုပ်လိုက်ပါရစေမင်းလဲတာဝန်ယူတာဝန်ခံတတ်တဲ့နိုင်ငံသားကောင်းတယောက်ဖြစ်အောင်ကြိုးစားနေထိုင်ပါလို့ဆုတောင်းပေးလိုက်ပါရယ်ကွယ်ချစ်လာစွာသောမင်းရဲ့အဘဆန်နီဦး